ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီယာနန်ဟာမနက်ဖြန်အင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာဖို့ရှိပါတယ်။ဒီခီးစဉ်အတွင်းမှာရခိုင်ပြည်နယ်ကအခြေအနေတွေကိုသူကိုယ်တိုင်တွားရောက်လေ့လာဖို့ရှိနေပါတယ်။မစ္စတာကိုဖီယာနန်ဦးဆောင်တဲ့အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုမပြတ်စောင့်ကြည့်ပြီးတော့လေ့လာစမ်းစစ်တာတွေရှိနေတဲ့အကြောင်းအဖွဲ့ဝင်တဦးကလည်းပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးပြောပြပေးပါရှင်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာမနက်ဖြန်အင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်လာတော့မှာပါ။မစ္စတာအာနန်ရဲ့ခီးစဉ်နဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်မြန်မာနိုင်ငံလူ့ကိုယ်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကအခုလိုပြောပါတယ
်။ရခိုင်ဝန်တို့တွားဖို့ရှိပါတယ်။ဒီမှာသူရောက်ပြီးတော့ဒီမှာလည်းဆွေးနွေးကြအောင်မှာပေါ့နော်။ဆွေးနွေးပြီးတဲ့အခါမှာအဲ့ဒီကကြည့်ထွက်ဖို့ရှိပါတယ်။ဤနိုင်လို့မဲ့ပေါ့နော်။ကြမ်းရင်းဆိုတာဒီမှာသူလာမင်းဟလာဒီမှာအတွေ့ဆုံကြမယ်ဆွေးနွေးကြမယ်ရခိုင်ပြည်ကိုတွားမယ်ပေါ့နော်။6ပြည်မျိုးကိုတွားမယ်အဲ့ဒီအနေမှာတကခီးစီစဉ်လေးတွေလည်းရှိနိုင်လို့မရှိပါသေးတယ်အဲ့တော့ပေချာအတိအကျမတိသေးတဲ့ကမှာကျတော့ပြောလို့တော့မတင်နေပါဘူ
းမြန်မာနိုင်ငံကိုလာရောက်မဲ့သူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ကိုဖီအာနန်ကိုရိုင်းကလည်းသူ့ရဲ့ကိုယ်ပိုင် Facebook စာမျက်နှာမှာရေးထားပါတယ်မကြာခင်ကအကြံဖက်ပြပတ်ခါရီဖြစ်ခဲ့တဲ့နေဆက်ဒေသကလူမှုအတိုင်းဝိုင်းတွေအပါအဝင်ဒေသရင်းဘက်ပေါင်းစုံကလူမှုကောင်းဆောင်တွေနဲ့သူတွေ့ဆုံသွားမယ်လို့မစ္စတာအာနန်ကရေးထားတာပါကော်မရှင်အဖွဲ့ဝင်ဦးဝင်းမရကလည်းဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အနေနဲ့လောလောဆယ်မှာလည်းဒီရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုမပြတ်စောင့်ကြည့်နေပြီးတော့ပတ်ပေါင်းစုံကလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးသူတို့ရဲ့အမြင်တွေကိုနားထောင်တာအခြေအနေကိုလေ့လာသုံးသပ်တာတွေလုပ်နေတယ်လို့ပြောပါတယ
်။အခုလောလောဆယ်မှာတော့ပေါ့နော်ကျွန်တော်တို့ဟိုဘက်ဆုံးပေါ့နော်ကျွန်တော်တို့ရခိုင်ဘက်ကအဖွဲ့ရရောဟိုဘက်ကအဖွဲ့အစည်းရရောကျွန်တော်တို့ NGO တွေနောက်ကNGO တွေစသဖြင့်ပိတ်ခေါ်ပြီးတဲ့အခါမှာသူတို့ရဲ့သူတို့ရဲ့ပြောကြားချက်ကလေးတွေကိုညီပြတဲ့ကံမှာကျွန်တော်တို့မှတ်သားတာပေါ့နော်အဲသူတို့အမြင်ကလေးတွေသိရှိအောင်နေပြီးတော့အဲ့လိုလုပ်ပါတယ်အခုကိုပီယာနန်လာတဲ့ကံမှာလည်းအလားတူပဲပေါ့နော်အဲကျွန်တော်တို့ရခိုင်ဖွဲ့ကိုဘက်ကမွတ်စလင်ဖွဲ့စသဖြင့်ပြည်စုံပြီးတဲ့ကံမှာကျတော့သူတို့ရဲ့ဒီအမြင်လေးတွေနဲ့ပတ်သက်ပြီးတဲ့ကံမှာကြားနာမှုရှိပါတယ်သိစိတ်တော့ကျွန်တော်ပြောလို့မရသေးဘူးသူတို့နဲ့တွေ့မှမဟုတ်သေးပဲဘူး
ဒီကဲအော်တိုဘာလာတို့ကလည်းကော်မရှင်အနေနဲ့ရခိုင်ပြည်နယ်ကပြိပတ်ခဒေသတွေကိုတွားရောက်ဖို့လည်လာဖို့စီစဉ်ခဲ့ပေမဲ့လို့မောင်နှောဒေသအစံဘက်ဖြစ်ရကြောင့်ခီးစဉ်တချို့ဖြတ်ခဲ့ရတယ်လို့လည်းဦးဝင်းမရာကပြောပါတယ
်။ကော်မရှင်အဖွဲ့ကနေပြီးတော့အော်တိုဘာလာတို့ကပေါ့နော်တွားဖို့အစီအစဉ်ရှိခဲ့ပြီးတယ်လေ။ကိုပီယာနာကတော့အဲဒီတော့မလာနိုင်ဘူးပေါ့နော်။ဒါပေမဲ့ဒီအဖွဲ့ထဲမှာနေပြီးတော့ဒီနိုင်ငံခြားသားနှစ်ယောက်ပါလာပေါ့သူတို့နေဒီက6ယောက်နေပေါ့နော်။ဒီခေတ်ဒီဘက်ကိုတွားဖို့အစီအစဉ်လေးတွေရှိခဲ့တယ်။အဲ့မှာရုပ်တရက်မောင်နှောကိစ္စဖြစ်သွားတဲ့အခါမှာကြတော့အဲ့ဒီဘက်ကတော့မတော်နိုင်ခဲ့ဘူးပေါ့နော်အဲ့လိုစစ်ပွဲတော့ပဲတွားတယ်ဒီမှာတက်နိုင်နေမြရန်ကုန်မြို့မှာပဲပေါ့နော်သွားပြောလို့ဖွဲ့စည်းနေရတော့ NGO တွေနောက်တစ်ခါပေါ့နော် NGO တွေသူတို့နဲ့တွေ့ဆုံပြီးတဲ့အခါမှာသူတို့ရဲ့အမြင်လေးတွေကိုတက်နိုင်နေမြကျွန်တော်တို့ကြားထောင်နေဒါပဲလုပ်ခဲ့လို့ရပါတယ
်ရခိုင်ပြည်နယ်အတွင်းနောက်ဆုံးဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့ပြဿနာကိုတရားဝင်နဲ့အညီကင်တွေဖြေရှင်းပြီးတော့အကြမ်းဖက်မှုတွေကိုရှောင်ရှားချဖို့ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကတိုက်တွန်းတဲ့ညင်ညာချက်တစ်စောင်ကိုလည်းဒီလ15ရက်နေ့တုန်းကလည်းထုတ်ပြန်ခဲ့ပါသေးတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဟာရခိုင်ပြည်နယ်အတွင်းပြည်ပခအခြေအနေတွေကိုလေ့လာသုံးသပ်ပြီးတော့တွေ့ရှိတဲ့အချက်အလက်တွေနဲ့အကြံပြုချက်တွေကိုတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုတင်ပြသွားမှာပါ။အစိုးရအနေနဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဖွဲ့စည်းတဲ့နေရာမှာနိုင်ငံတကာကပုံကူတွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေရဆိုတဲ့ဝေဖန်မှုတွေရှိခဲ့ပေမဲ့လည်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့ဒီအပေါ်မှာမစိုးရင်ကြဖို့ပြောဆိုထားတာပါမစ္စတာအာနန်ကလည်းကော်မရှင်အနေနဲ့လိလာတုံ့တက်မှုတွေကိုဖတ်မလိုက်ပဲအမှန်ကန်ဆုံးဆောင်ရွက်သွားမယ်လို့ကတိပေးပြောဆိုထားတာပါရှင်